အိန္ဒိယနိုင်ငံမှာငွေစက္ကူအတုတွေကိုနှိမ်နှင်းဖို့လက်ရှိသုံးစွဲနေတဲ့ငွေကြေးတွေကိုဝန်ကြီးချုပ်နရင်ဒရာမူရီကပြန်လည်သိမ်းဆည်းမယ်လို့ရုတ်တရက်ကြေညာခဲ့တာကြောင့်မလို့ငွေတွေကိုပြန်လဲဖို့နိုင်ငံတော်ဝန်ဘဏ်တွေရှိမှတောက်ကြနေကစိတ်ပြက်လက်ပြက်နဲ့လူတွေတန်းစီစောင့်ဆိုင်ခဲ့ကြပါတယ်။စုစုပေါင်းအမေရိကန်ဒေါ်လာ256ဘီလီယံလောက်တန်ဖိုးရှိပြီးတော့လက်ရှိသုံးစွဲနေတဲ့အိန္ဒိယရူပီငွေ900ဒန်းနဲ့1000ဒန်းငွေစက္ကူတွေကိုအနှံ့ချဖို့နိုဝင်ဘာလ10ရက်အင်္ဂါညမှာဝန်ကြီးချုပ်မူရီကရုတ်တရက်ကြေညာခဲ့တာပါ။အဂရီလိုက်စားမှုတွေကိုအားပေးနေပြီးတော့အိန္ဒိယကိုဆန့်ကျင်ပုံကန်နေတဲ့အစ္စလာမစ်စစ်သွေးကြွတွေကတော့မှတိုက်ခိုက်မှုတွေအတွက်သုံးဆွဲနေတဲ့ငွေကြေးတွေကိုနှိမ်နင်းတာလို့လည်းဝန်ကြီးချုပ်ကပြောဆိုပါရတယ်။အစိုးရရဲ့ကြေညာချက်ကြောင့်တန်ဖိုးမရှိတဲ့ငွေစက္ကူတွေကိုတခြားငွေစက္ကူအသေးနဲ့ဖြစ်ဖြစ်ဒါမှမဟုတ်အတုလုပ်ဖို့မလွယ်အောင်ထုတ်ထားတဲ့2000ဒန်းရူပီငွေစက္ကူအသစ်တွေနဲ့လဲလှယ်ဖို့လူတွေကစ조사ခဲ့ကြတာဖြစ်ပါတယ်။ဘန်တွေရှိမှနိုင်ပေါင်းများစွာစောင့်ဆိုင်ခဲ့ရပေမဲ့အ ਨੇ ချင်းလောက်သာလဲလှယ်ခွင့်ရတဲ့အတွက်ဒေါသထွက်နေသူတွေလည်းရှိပါတယ်။